21 ရာစုပင်လုံကြီးလာကန်အချိုးပြင်ဆင်ရေးကော်မတီနဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အပြည့်ရလက်မှတ်မရေးထိုးရသေးတဲ့ UNFC အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့ UPDJC အဖွဲ့ဝင်နိုင်ငံရေးပါတီကိုယ်စားလှယ်တွေဟာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြင်ဆင်ဖို့ပြန်လည်တုံ့တက်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်ပုံစံကိစ္စတွေကိုသဘောတူညီချက်ရရှိခဲ့ကြောင်း UPDJC အဖွဲ့ဝင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းအစုအဖွဲ့ဒုတိယဥက္ကဋ္ဌဖဒိုစောကွယ်ထူးဝင်းကပြောပါတယ
်သူတို့ဒီကနေ့ဆွေးနွေးပွဲမှာကတော့ကျွန်တော်တို့ structure ဒီနိုင်ငံဆွေးနွေးပွဲနိုင်ငံဆွေးနွေးပွဲဆိုပေမဲ့လည်းနိုင်ငံဆွေးနွေးပွဲအဆင့်ပေါ်မှာပြည်တော်စုအဆင့်နဲ့အမျိုးသားအဆင့်ကိစ္စအမျိုးသားအဆင့်ကိစ္စမှာတော့ကျွန်တော်တို့တည်တည်ရဆွေးနွေးပြီးတော့အပြည့်သဘောတူညီရခဲ့တယ်အခုနောက်တစ်ခုကတော့ structure ကိစ္စအချက်ဘာဖြစ်လို့နိုင်ငံဆွေးနွေးသွားလို့ရှိရင်သူရနိုင်ငံဆွေးနွေးပုံအစစ်စစ်ပဲလို့ဆက်ဆက်မှုရှိတဲ့ကိစ္စကိုကျွန်တော်တို့တေချာဆွေးနွေးမှာသဘောတူညီမှုရခဲ့ပါတယ်
။နိုင်ငံရေးဆွေးနွေးတဲ့အခါမှာသဘောတူညီမှုမရတဲ့အချက်တွေကိုတခြားနည်းလမ်းနဲ့ပြောင်းလဲညှိနှိုင်းဆွေးနွေးဖို့တို့ကြောင့်နဲ့မတူညီမှုတွေကိုဆွေးနွေးညှိနှိုင်းဖို့အတွက်လမ်းဖွင့်ပေးထားဖို့တို့ကြောင့် UPDJC အဖွဲ့ဝင်နိုင်ငံရေးပါတီများအစုအဖွဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်။
အဲ့တော့ဒီလိုပြေးလေအောင်ဆွေးနွေးတဲ့နေရာမှာထပ်ထပ်ဆွေးနွေးတဲ့အခါကျတော့နံပါတ်1ကရှုထောင့်အထွေထွေကပြန်ပြီးတော့ကြည့်ရပါတော့ပထမရှုထောင့်တစ်ခုတည်းကကြည့်လို့မပြေးလေဘူးဆိုရင်ရှုထောင့်အထွေထွေဘက်ကနေပြီးတော့ကြည့်လို့ရှိရင်တော့ပြေးလေသွားမယ်နောက်ပြီးတော့လည်းကိုယ်ယုံကြည်တာကိုပထမတော့ဆုပ်ကင်ထားမယ်ဆိုရင်မပြေးလေဘူးဆိုရင်အဲ့ဒီဆုပ်လုပ်ကင်ထားတာတွေကိုအလဲပိုရအောင်ကြည့်ပြီးတော့ဆွေးနွေးလာမယ်ဆိုလို့ရှိရင်လည်းဒါပြေးလေသွားနိုင်တာပေါ့ဆိုလိုတာကတော့ဆက်ပြီးတော့ဆွေးနွေးနိုင်တော့ဒီမိုကရေစီအခွင့်အရေးဆိုတာယူတကားဖွင့်တာပြေးရင်ဖြစ်ရင်အဲ့ဒါဟာကျွန်တော်တို့ဆွေးနွေးညီနိုင်မှုမှာပြေးလည်သွားစရာအကြောင်းရှိပါတယ်
တိုင်းသားတွေရဲ့လိုလားချက်တွေကိုအားလုံးညီညွတ်ညွတ်နဲ့ဆွေးနွေးထိုင်ဖို့အရေးကြီးကြောင်
းမချခင်ကျွန်တော်တို့မြို့မနဲ့သာယာလပ်ပါတဲ့အနာကခီပြောရရင်တော့ကျွန်တော်တို့မြို့မနဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကြီးပေါ်ပေါက်ဖို့အတွက်ကျွန်တော်တို့ရဲ့အသေးစားကိုကျွန်တော်တို့ဖာကာကျွန်တော်တို့ပေါ်ဆောင်မှသူများစီကတောင်းမှမဟုတ်ဘဲနဲ့ကျွန်တော်တို့ဘာသာကျွန်တော်တို့လောက်ယူမှကျွန်တော်တို့ကိုစီပါဝင်လောက်ဆောင်မှကျွန်တော်တို့ညီညွတ်မှဖြစ်မယ်ရမယ်ဆိုတဲ့အနေထားကိုကျွန်တော်တို့အားလုံးနားလည်သဘောပေါက်ချက်ပြီလို့ကျွန်တော်ကတော့ဒီလိုပဲကောက်ချက်ချက်ချင်ပါတယ
်27ရာစုပင်လုံကြီးလာကမှရခိုင်အဖွဲ့ AA TNN နေတောင်းပလောင်ကိုကံအဖွဲ့တွေပါဝင်ရေးကိစ္စကိုဒီတစ်ခေါက်ဆွေးနွေးပွဲမှာဆွေးနွေးခဲ့ပြီမေသဘောတူညီမှုမရသေးပဲဖြစ်နေပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကိုတော့အစိုးရအနေနဲ့ကျင်းပသွားမှာဖြစ်ကြောင်းပြည်သူ့ညီညွတ်ရေးညီလာခံအကျိုးပြင်ဆင်ရေးကော်မတီနှင့်အတွင်းမှုဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့ဘက်ကခုနလိုတင်ပြရရင်တင်းညီလာခံကတော့ကျွန်တော်တို့တင်ပြထားတဲ့ရက်မှာဆက်ကျင်းပပါမယ်။နှင်းအလုံးပါဝင်ရေးမှုကိုဆက်ပြီးတော့အစိုးရအနေနဲ့ဆွဲကင်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပါမယ်။၃ဆက်လက်ညှိနှိုင်းရမယ့်ကိစ္စရပ်တွေကိုလည်းအားလုံးဆက်ပြီးကျွန်တော်တို့ညှိနှိုင်းဖို့ဆိုတဲ့ဟာကိုတော့ဒီ၃ရက်တာအားလုံးမှာကျွန်တော်တို့နဲ့ဒီခုနတစ်ဖက်ကခေါင်းဆောင်အားလုံးကိုကျွန်တော်တို့ကရှင်းပြခဲ့တာလို့ကျွန်တော်တို့ကတင်ပြလို့
၃ရက်ကြာကျင်းပခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုပြင်ဆင်ဖို့ပြန်လည်သုံးသပ်ရေးအစည်းအဝေးကရလာတဲ့အချက်လက်တွေကိုဩဂုတ်လ15ရက်နဲ့16ရက်နေ့တွေမှာနေပြည်တော်မှာကျင်းပမယ့်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူရဲကော်မတီ UPDJC အစည်းအဝေးမှာဆုံးဖြတ်ချက်ရယူသွားမှာဖြစ်ပါတယ်ခင်ဗျာ